ကိုရိုနာဗိုင်းရပ်စ်ကပ္ပကာယောဂါကြောင့်ကူးစက်မှုတွေနဲ့တည်ဆုံးသူဥယျာဉ်တိုးလာနေချိန်မှာပဲစီးပွားရေးမှာပါထိခိုက်မှုရှိနေတာကိုရှော့ချနိုင်ဖို့အတွက်ကမ္ဘာတဝန်ပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့နိုင်ငံပေါင်း73နိုင်ငံပါဝင်တဲ့အဖွဲ့ကြီးကတန်ကြားလိုက်ပါတယ်။ဒီချိန်ဟာလူသားတွေရဲ့အသက်ကိုကယ်တင်ဖို့နဲ့ရှင်သန်နေထိုင်ဖို့အတွက်အတူတကွလက်တွဲဆောင်ရွက်ဖို့အရေးကြီးတဲ့အချိန်ဖြစ်ကြောင်းဗြိတိန်၊အင်ဒိုနီးရှား၊ဂျာမနီ၊စပိန်၊တူရကီနဲ့ကနေဒါနိုင်ငံတွေပါဝင်တဲ့ဒီဖွဲ့ကကူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဒီဖွဲ့ထဲမှာအီတလီ၊ဘရာဇီး၊ကင်တစ်၊မက္ကဆီကို၊တန်ကိုရီးယား၊မော်ရိုကိုနဲ့ပီရူးနိုင်ငံတွေပါပါဝင်ပြီးနိုင်ငံအလုံးဟာလူမှုချမ်းသာရေး၊ခီးပွားလာမှု၊ကုန်သွယ်ရေး၊စီးပွားရေးနဲ့ငွေကြေးဆိုင်ရာတွေမှာအငင်းပေါမှုအနည်းဆုံးနဲ့အမြန်ပြန်ပြီးကောင်းမွန်ခိုင်မာလာစေဖို့အတွက်လက်တွဲလှုပ်ဆောင်ကြမယ်လို့လည်းကတိပြုခဲ့ကြပါတယ်။အစိုးရအများစုနဲ့လူမှုကျန်းမာရေးဆိုင်ရာအရာရှိတွေကတော့စီးပွားရေးထိခိုက်နေတဲ့ကြားကပဲကန့်သက်ထားမှုတွေကိုပြန်တီးဖြေလျှော့မပေးစေခြင်းကြပဲသတိကြီးကြီးဆက်ပြီးထားကြနေကြတာပါ။စနေနေ့မှာအမေရိကန်ပြည်ထောင်စုမှာဒီရောဂါအကူးဆက်ခံရသူ9သိန်းကျော်နဲ့သေဆုံးရသူက3,900ဖြစ်လာနေပါပြီ။ဒါပေမဲ့သမ္မတဒေါ်နယ်ထရမ့်ကပြည်내တချို့အတွက်နေအိမ်တွေမှာပဲနေဖို့ကန့်သက်ချက်တွေကိုပြန်တီးဖြေလျှော့ပေးဖို့စဉ်းစားနေတာပါ။ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်ကာယောဂါအကူးဆက်ခံရသူပေါင်း 2,200,000 ကျော်ရှိနေတယ်လို့ဒီယောဂါနဲ့တည်ဆုံးရသူပေါင်းကလည်း 300,000 ကျော်နေပြီလို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်